စ်ရေးပဋိပက္ခတွေဖြစ်နေတဲ့ကာဇာကမ်းမြောင်ဒေသကိုအမေရိကန်ကပိုင်ဆိုင်လို့ကြောင်းသမ္မတဒေါ်နယ်ထရမ့်ရဲ့ပြောဆိုမှုအပေါ်အမေရိကန်မဟာမိတ်တွေရောပြိုင်ဖက်နိုင်ငံတွေကပါဖုတ်ထုတ်နေကပြစ်တင်ရှုံချလိုက်ကြပါတယ်။ပါလက်စတိုင်းပြည်သူနှစ်တန်းလောက်ကိုအခြားတိုင်းပြည်တွေစီရွှေ့ပြောင်းပြီးတော့ကာဇာကိုအရှိတ်အလဲပိုင်းဒေသရဲ့အပန်းဖြေဒေသအဖြစ်ပြောင်းလဲပြလိုတယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုနဲ့အင်ပီရိုမှာပူရဲချင်းပါတဲ့အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကပြောဆိုခဲ့တာပါ။တချိန်ကနယူးယောက်အင်ချမ်းမြေလုပ်ငန်းရှင်ကြီးဖြစ်တဲ့ထရမ့်ရဲ့ပြောဆိုချက်ကိုလက်မခံဆန့်ကျင်ကန့်ကွက်ကြတာပါ။ Israel Palestine နှစ်နိုင်ငံရှင်တွဲနေထိုင်ရေးမှုကို Britain တရုတ် Germany Ireland Russia နဲ့ Spain နိုင်ငံတို့ကခြောက်ခံထားတာဖြစ်ပါတယ်။ဆဲဆိုနဲ့နဲ့ချီပေါ်ပေါက်နေတဲ့အရှိတ်အလဲပိုင်းစစ်ပွဲတွေနဲ့ပဋိပက္ခတွေအဆုံးသတ်သွားအောင်ရည်ရွယ်တဲ့နှစ်နိုင်ငံရှင်တွဲနေထိုင်ရေးမှုကို Israel ဝန်ကြီးချုပ် Netanyahu ရဲ့အစိုးရအဖွဲ့ကဆန့်ကျင်ထားတာဖြစ်ပေမဲ့အဲ့ဒီမူဝါဒကိုအမေရိကန်ကလည်းတားရှည်ထောက်ခံထားတာပါ။အရှေ့အလယ်ပိုင်းရဲ့အရေးပါတဲ့ရေနံထုတ်နိုင်ငံလည်းဖြစ်အမေရိကန်မဟာမိတ်လည်းဖြစ်တဲ့ဆိုရီအာရေဗျကတွက်လက်တဲ့ပါလက်စတိုင်းနိုင်ငံဖြစ်လာရေးတောင်းဆိုချက်တွေဟာမယိမ်းမယိုင်ခိုင်မာတဲ့ရည်တည်ချက်ဖြစ်တယ်လို့ချက်ချင်းပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်